လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးတော့ပြည်တွင်းပညာရှင်တွေပါဝင်တဲ့မြမပတ်ဝန်းကျင်သိပ္ပံ MEI ကလက်ဘရောင်းတောင်စီမံကိန်းဒေသမှာလှိလာစုံစမ်းမှုတွေကိုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ဖြစ်လာနိုင်တဲ့သဘာဝပတ်ဝန်းကျင်နဲ့လူမှုဘဝတွေအပေါ်အကျိုးသက်ရောက်မှုတွေကိုကျွမ်းကျင်ပညာရှင်တွေအနေနဲ့တေချာစုံစမ်းစစ်ဆေးပေးဖို့ဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့လက်ဘရောင်းတောင်စုံစမ်းရေးကော်မရှင်ကနေပြီးတော့အကူအညီတောင်းခံခဲ့တာဖြစ်ပါတယ်။ဒီကြောင့်သိစိတ်ကိုတော့မတ်စုမုံကပြပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။အခုဆိုရင်သခိုင်းတိုင်းမုံရခရိုင်ဆလင်းကြီးမြို့နယ်ကလက်ဘရောင်းတောင်ကျင်းနီစီမံကိန်းဒေသကိုမြမပဝင်းကျင်သိပ္ပံ MEI ကပြည်တွင်းပညာရှင်တွေရောက်ရှိနေပြီဖြစ်ပါတယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုစပြီးတော့လှုပ်ဆောင်နေကြတာပါ။လက်ဘရောင်းတောင်ကျင်းနီစီမံကိန်းထုတ်လုပ်တဲ့လုပ်ငန်းကြောင့်လက်ဘရောင်းတောင်ဒေသအတွင်းဖြစ်လာနိုင်တဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကိုအကဲဖြတ်နိုင်မှုနဲ့ဒေသခံပြည်သူတွေရဲ့လူမှုဘဝအကျိုးသက်ရောက်လာနိုင်မှုတွေကိုစုံစမ်းနိုင်မှုအတွက်ဘာသာရေးအလိုက်ကျွမ်းကျင်တဲ့ပညာရှင်12ဦးကိုတာဝန်ပေးအပ်လိုက်တာဖြစ်ပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့ဒီပညာရှင်အဖွဲ့ကိုမြစ်တာရက်ခန့်အကူအညီတောင်းခံခဲ့တာဖြစ်တယ်လို့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဒေါက်ခင်ဆန်းလိုင်က VOA မြန်မာပိုင်းကိုပြောပါတယ်။
ဟုတ်ပါတယ်ကျင်းစီမံကိန်းဒေသတွေအားလုံးမှာသူကြာကျင်းနီကျူပေါ်နေတဲ့နေရာတွေလည်းသူတို့ဝင်ရောက်ကြတယ်။ဝင်ရောက်ပြီးသူတို့လေ့လာတယ်။နောက်ခါကျဒေသဆိုင်ရာပြည်သူတွေလည်းတွေ့ဆုံနေ။နောက်တစ်ခါကျတော့ဒေသတွေမှာရှိတဲ့ရေနမူနာ၊မြေနမူနာပေါ့နော်။ဒါတွေလည်းသူတို့ခုလေ့လာနေတယ်ဆိုတော့ပညာရှင်တွေအားလုံး12ဦးဒီဟိုကျွန်မတို့ဆောင်ရွက်ရန်ကိစ္စရှိတဲ့အဲ့ဒီမှာပေါ်ပြထားတဲ့စစ်တစ်ချက်ကိုအားလုံးကနေပြီးဆောင်ရွက်ကြမှာဖြစ်ပါလေ။ဟုတ်ကဲ့ပါ။
အခုဒီလက်ဘရောင်းတောင်ဒေသထဲမှာစုံစမ်းလေ့လာမှုတွေစပြီးတော့လုပ်ကိုင်နေပြီဖြစ်တဲ့ပညာရှင်အဖွဲ့ရဲ့လေ့လာတွေ့ရှိချက်တွေကိုစုံစမ်းစစ်ဆေးရေးကော်မရှင်ထံကိုနှစ်ပတ်အတွင်းပြန်ပြီးတော့အစီရင်ခံကြမှာဖြစ်တယ်လို့မြမပဝင်းကျင်သိပ္ပံ MEI အဖွဲ့မှပါဝင်တဲ့ဒေါက်တာစိုးသူရထွန်းကလည်း VOA မြန်မာပိုင်းကိုပြောပါရစေ။တယ်လီဖုန်းလိုင်းမကြည်လင်တဲ့အတွက်ကြောင့်မလို့တီးခံပါရှင်သူပြောသွားတာကတော့သဘာဝပတ်ဝန်းကျင်ဆိုင်ရာလေ့လာမှုတွေလုပ်ဖို့သူတို့အဖွဲ့ရောက်နေကြတာပါလေ့လာတွေ့ရှိချက်တွေကိုသူတို့ပြန်ပြီးတော့တင်ပြမှာပါဘာတွေလေ့လာတွေ့ရှိတယ်ဆိုတာကိုတော့အစီရင်ခံစာမှာအစဉ်အဆက်ပါသွားမှာဖြစ်ပါတယ်ဒါပေမဲ့သူတို့ရဲ့တာဝန်ကတော့ဒီစုံစမ်းစစ်ဆေးလေ့လာနေတဲ့အချိန်မှာပြောခွင့်မရှိပါဘူးလေ့လာတွေ့ရှိချက်တွေကိုအစီရင်ခံစာထုတ်ပြန်ဖို့ကတော့ကော်မရှင်အနေနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမှာပါလို့ပြောသွားတာဖြစ်ပါတယ်အခုလက်ရှိမှာတော့ပညာရှင်အဖွဲ့ဟာလက်တွေ့ကွင်းစင်းစစ်ဆေးမှုတွေစတင်နေပြီလို့လည်းဒေါက်တာစိုးသူရထွန်းကပြောပါတယ်။အခုလိုမျိုးပညာရှင်တွေလေ့လာတွေ့ရှိချက်တွေအပေါ်မှာစုံစမ်းစစ်ဆေးရေးကော်မရှင်ကိုတင်ပြအစီရင်ခံပြီးရင်တော့ကော်မရှင်ကနေတစင်ကြားဖြတ်အစီရင်ခံစာအဖြစ်2013ခုနှစ်ဇန်နဝါရီလ31ရက်နေ့မှာတံမရကိုပြန်ပြီးတင်ပြမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်လွှတ်တော်အမတ်ဒေါက်ခင်ဆန်းလိုင်ကပြောပါတယ်။
ဟုတ်ကဲ့ပါဟိုကျမတို့စုံစမ်းစစ်ဆေးရေးကော်မရှင်မှာတော့ဟိုကျမတို့ပညာရှင်တွေမပါပါဘူးကျမတို့စက်ကြောက်ဦးကတော့ဟိုကျမတို့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေနဲ့နောက်တစ်ခါကျတော့ကျမတို့ဟိုဟိုပြည်မကပေါ့နော်ကျမတို့ဌာနဆိုင်ရာရဲ့တရားရှိတွေပါပဲဒါတွေနဲ့ကျမတို့ဖွဲ့စည်းထားတော့ကျမတို့အဖွဲ့အနေနဲ့ကတော့ဟိုဒေသဆိုင်ရာပြည်သူတွေရဲ့ခံစားချက်တွေနဲ့တဘာဝကောင်းရင်းချင်းပေါ့နော်ဒါကျမတို့မျက်မြင်ပို့တွေ့ပေါ့နော်ဒါဒေသဆိုင်ရာအနေနဲ့တွေ့ဆုံနေပြီးတော့မှနားထောင်လာတာလေနောက်တစ်ခါကျတော့ကျမတို့တွေတွေ့ကြုံလာတာလေဒါတွေကိုပဲကျမတို့ကလုံနိုင်ပါတယ်အဲ့တော့ကျမတို့ကဒီတကယ်ဟိုရေတုမြေတုပေါ့နော်ဒီလေတုတွေနဲ့ပတ်သက်လို့ပြည်စည်းညာတွေနောက်တဘာဝပတ်ဝန်းကျင်ပေါ့နော်ဒါပြောချင်တာတဘာဝပတ်ဝန်းကျင်လူမှုဘဝပတ်ဝန်းကျင်တွေဒါတွေပြည်စည်းညာတွေကတော့တကယ်တော့ဟိုကျမတို့ပညာရှင်တွေနဲ့လေ့လာမှပဲပညာရှင်တွေပေါ်ထုတ်မှပဲဒါတွေကတော့အမှန်တိုင်းတွေ့နိုင်မှဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကကျင်းကနေပြီးတော့မှဒါကိုဟိုကျမတို့ကော်မရှင်အစည်းအဝေးတိုင်းတဲ့ချိန်မှာဒီတိုင်းဆိုရင်တော့ကျမတို့တို့ရောဒီလောက်နဲ့တော့ဆက်လောက်ကျမတို့ကတော့အပေါ်ရန်လောက်ပဲလေ့လာနိုင်မယ်အဲ့တော့တကယ်ပညာရှင်တွေပါဝင်ပြီးတော့ပညာရှင်တွေလေ့လာတာပို့ပြီးတော့သင်တော်မယ်ဆိုတော့ကျမတို့အစည်းအဝေးမှာကျမတို့ဆုံးဖြတ်ခဲ့တဲ့အတိုင်းဆုံးဖြတ်ကြပါတယ်အဲ့တော့ဆုံးဖြတ်တဲ့အတိုင်းပဲကျမတို့တတိယပေါ့နော်ဟို third party ဖြစ်တဲ့ဟိုကျမတို့ဟိုတဘာဘာပါဝင်နေဆိုင်ရာပညာရှင်တွေအားလုံးပါဝင်တဲ့အဖွဲ့တစ်ဖွဲ့ကိုကျမတို့ကနေပြီးတော့ကူညီတောင်းပါတယ်အဲ့တောင်းတဲ့အခါမှာဒီဖွဲ့ကလည်းလိုလိုလားလားနဲ့သူလည်းကူညီပေးပါမယ်ဆိုပြောတဲ့အတွက်ကြောင့်မို့လို့တော်တော်ကျတော့ဒါတော့ပြည်တွင်းပညာရှင်တွေပါဝင်တဲ့အဖွဲ့အနေနဲ့အခုကတော့ဟိုစုံစမ်းစစ်ဆေးရေးလုပ်နေတာဟုတ်ကဲ့ပါ
လက်ဘရောင်းတောင်စုံစမ်းစစ်ဆေးကော်မရှင်ရဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးနောက်ဆုံးလေ့လာတွေ့ရှိချက်တွေကိုစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့အချိန်နဲ့တပြေးညီသတင်းတွေထုတ်ပြန်သွားမှာဖြစ်တယ်လို့လည်းစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဒေါက်ခင်ဆန်းလိုင်ကပြောပါတယ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာကိုတော့လာမယ့်2013ခုနှစ်ဇန်နဝါရီလ31ရက်နေ့မှာတမရဦးသိန်းစိန်ထံကိုတင်သွင်းမှာဖြစ်ပါတယ်ရှင်